ထိုင်းဆိုရအနေနဲ့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလို့သမားခေါ်ယူဖို့ကိစ္စနဲ့ပတ်သက်လို့ထိုင်းဘက်ကလုပ်ငန်းရှင်တွေကနိုဝင်ဘာလ30ရက်နေ့ကစပြီးစည်ရင်းပေးသွင်းနိုင်ပြီဖြစ်ကြောင်းထိုင်းလူသမားဝင်ကြီးကပြောဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ရောင်ကြီးဥလို့သမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ
်။အဲဒီလိုမျိုးဟိုဆင်းအောင်ထားတဲ့ပြပေါ့ဗျာ။ပြောမယ်ဆိုလို့ရှိရင်လူသမားခေါ်ယူဖို့ဒီပို့တာကိုတင်ထားတဲ့လုပ်ငန်းရှင်တွေကလူကြီးအစင်ပေးရမယ်။တို့လုပ်ငန်းကဘယ်လိုလုပ်မျိုးစားဖြစ်တယ်။ဘယ်လောက်လူကြီးလူတယ်ဆိုရဲဟာပေါ့။အဲသူတို့ကနေပြီးတော့ဝင်ပါလာ30မိနစ်မှာစင်းတင်လို့ရပြီဒီလိုအဲ့လိုသိရပါလေ
။အလုသမားတွေကတော့နေရ5ခုကနေလာရမှာဖြစ်ပြီးမြန်မာအလုသမားတွေအတွက်ကတော့နေဆက်2ခုကနေလာရမှာဖြစ်တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဒီ3နိုင်ငံသားတွေဝင်လာမဲ့အဲ3နိုင်ငံသားတွေအတွက်ဒီအကြော်ဒီ5ခုပေါ့ဒီလိုအားလုံးဒီနှောင်းရယ်တက်ခရံရယ်ဒီကျွန်တော်စာပြေအောင်စာပြေကကျွန်တော်တို့အမှုရှာနေပြတ်ပေါ့နော်ဒီအခါကျတော့နှောင်းခိုင်နဲ့ဒီမူဒဟန်ပေါ့အဲ့ဒါဆိုတော့ကျွန်တော်တို့နှောင်းနေပြတ်ပေါ့ဆိုတော့ကျွန်တော်တို့ဗမာဘက်ဗမာစစ်ကြောင်းလူတမားတွေအတွက်ကြတော့နှောင်းနဲ့တက်ကနေပြီးတော့ပြင်ပ
ါ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြမယ်ရှေ့ကျောင်းလူသမားတွေရဲ့ကုန်ကြစရိတ်ဟာဘဏ်ငွေ 12,000 ကျော်တိကုန်ကြနိုင်တာကြောင့်မြန်မာငွေနဲ့ဆိုရင်ကျပ်ငွေ 12 သိန်းကျော်လောက်ကုန်ကြမှာဖြစ်ပါတယ်။ကုန်ကြစရိတ်နဲ့ပတ်သက်လို့လည်းဦးမိုးကျော်ကတော့ဆက်ပြောပြပါတယ်
။ကုန်ကြစရိတ်က12,000ကျော်ပေါ့နော်။လူသား2ဦးကို11,490နဲ့12,040လောက်ကုန်မယ်ပေါ့နော်။12,000ကျော်လောက်ကုန်မယ်ပေါ့အမ။ဟုတ်ကဲ့။ဟုတ်ဟုတ်။အဲ့တော့အဲ့ဒီကကုန်မယ်ပေါ့။ကုန်တဲ့နေရာမှာကုန်ကြစရိတ်ကဘာလို့ရှိလာလဲဆိုလို့ရှိရင်တစ်ကကိုဗစ်ကိုနှစ်ကြိမ်ရှိသေးက2600နှစ်ကဗီဇာနှစ်နှစ်အတွက်က2000ပေါ့ဗတ်2000ပေါ့နော်တော့ကတော့ဝါပါမြင့်နှစ်စာအတွက်က1900 400ကျတော့ရောဂါ6မျိုးစစ်စစ်က900ပတ်နောက်900ကျတော့ကျန်းမာရေးလိရစာအာမခံက990ပေါ့နော်ထိုင်းဘတ်ငွေဟုတ်ကြမယ်နံပါတ်6ကကျတော့ကိုဗစ်ရှိသူကပေါ့ကာကွယ်ဆေးထိုးက90ပတ်ရှိမယ်နောက်ကကျတော့နံပါတ်9ကကျတော့ quality 9ရက်စာဒါခုနှစ်စာပေါ့လုံးဝမထိုးပါသေးဘူးသူ14ရက်ဝင်မှာ
ဒီကုန်ကြစိတ်တွေဟာအလုပ်သမားတွေနဲ့လုပ်ငန်းရှင်ဘက်ကတာဝန်ယူရမှာဖြစ်ပြီးကိုဗစ်ကပ်ရေးနဲ့ပတ်သက်လို့စောင့်ကြည့်စင်တာဝင်ရမှာတွေဆေးစစ်တာတွေကူးစက်မှုတွေရှိရင်ကုသစိတ်တွေကိုလုပ်ငန်းရှင်ကတာဝန်ယူရမယ်လို့ဆိုထားပါတယ်ဒါပေမဲ့ဒီကုန်ကြစိတ်တွေဟာနောက်ပိုင်းမှာအလုပ်ရှင်ကအလုပ်သမားတွေစီကဖြတ်တောက်တာမျိုးတွေရှိတဲ့အပြင်လက်တလောစိုက်ထားရမယ့်စိတ်တွေအတွက်လုပ်ငန်းရှင်ဘက်ကမတက်နိုင်တာတွေကြောင့်ကိုဗစ်ကပ်ရေးကာလမှာ MOU နဲ့ခေါ်ယူမယ်လို့ဆုံးဖြတ်တိုင်းမအောင်မြင်ခဲ့တာတွေလည်းရှိခဲ့ပါတယ်ထိုင်းအစိုးရအနေနဲ့ကတော့လုံသားလိုအပ်ချက်အပြင်ထိုင်းနိုင်ငံအတွက်အကျိုးအမြတ်တွေရရှိမှာဖြစ်တယ်လို့လည်းဦးမင်းဦးကတော့ထောက်ပြခဲ့ပါတယ
်လုံသားလိုအပ်ချက်ကိုသူတို့ဖြည့်ရှင်းနေဆိုတာသူတို့ကအကုန်လုံးကိုအချိန်ယူတယ်သူတို့ကပြည့်ရဲ့အခါကျတော့မှဟိုအားလုံးသူတို့အစိုးရလုပ်လိုက်တိုင်းမှာကျွန်တော်တို့ဖြည့်ပြီးနေအားလုံးတပိတ်ဝင်အိမ်ကိုပြောင်းလုပ်တယ်သူတို့တို့အလုံသားတွေလည်းရရမယ်နော်ပြည့်ရဲ့အခါကျရင်ဒီလုပ်ငန်းရှင်တော်တော်ချက်မှာအေဂျင်စီတွေသူတို့ဌာနဆိုင်ရာကအလုပ်သမားတွေနောက်ပြီးရင်ဟိုဈေးရောင်းဈေးဝယ်သမားတွေနောက်ပြီးတော့ခရီးဝင်ဆောင်မှုပေးတဲ့အဆင့်ဆင့်အဲ့ဒါတွေအကုန်လုံးကအကျိုးမြတ်တွေအကုန်ရတော့တယ်
။ထိုင်းအစိုးရကတော့မြန်မာလားအိုကမ္ဘောဒီးယားသုံးနိုင်ငံကတရားဝင်လုပ်သားတွေခေါ်ယူဖို့အတွက်စီစဉ်ဆောင်ရွက်နေတာဖြစ်ပြီးပထမဦးဆုံးလူဦးရေ8,000ကိုစတင်ခေါ်ယူမှာဖြစ်တယ်လို့လုပ်သား4,000လောက်ထိခေါ်ယူသွားမှာဖြစ်တယ်လို့လည်းအလုပ်သမားဝင်ကြီးဌာနကပြောဆိုထားပါတယ်ရှင်။